အာဆီယံအထူးသံမြန်မာနိုင်ငံကိုလာဖို့ရက်ရွှေ့အခက်ကြုံနေရတာကအာဆီယံရဲ့ပျော်ညံ့မှုကြောင့်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကထောက်ပြလိုက်ပါတယ်2008ခုနှစ်ကနေ2011ခုနှစ်အထိရွေးကောက်ခံထိုင်းဆိုရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့သူကစစ်ဖီရာကအာဆီယံတစ်ခုလုံးရဲ့ဂုဏ်သိက္ခာနဲ့မြန်မာပြည်သူတွေအတွက်အာဆီယံအနေနဲ့ပို့ပြီးတော့အားကောင်းကောင်းနဲ့ပြောဖို့လိုနေပြီလို့ထောက်ပြပါတယ်ထိုင်းလွှတ်တော်အမတ်ဟောင်းလည်းဖြစ်သူလက်ရှိလူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဗဟုအဖွဲ့ဝင်ကစစ်ဖီရွန်ရာကိုကိုဝိမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
် I think nothing has movedI think
ဘာမှရှေ့ဆက်မရွေ့သေးဘူးလို့ထင်ပါတယ်။နှစ်ချက်ကြောင့်လို့ထင်ပါတယ်။တစ်ချက်ကတော့အာဆီယံစုပေါင်းခေါင်းဆောင်မှုရဲ့အားနည်းချက်ပါ။သူတို့အနေနဲ့မြန်မာစစ်အုပ်စုပေါ်မှာအားကောင်းကောင်းနဲ့မပြောနိုင်ဘူးဖြစ်နေပါတယ်။ဒုတိယကတော့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းအနေနဲ့ဒေါ်ဆန်းစုကြည်ကိုမတရားဥပဒေတွေနဲ့ထိန်းသိမ်းထားတာအပါအဝင်ဖမ်းဆီးတပ်ဖြတ်ရက်ဆက်မှုတွေကိုအပြစ်ပေးမခံရဘဲနဲ့ဆက်ကျူးလွန်နေနိုင်ပါတယ်။အဓိကကတော့အာဆီယံပေါ်မှာပို့ပြီးတော့မူတည်ပါတယ်။အာဆီယံခေါင်းဆောင်မှုအနေနဲ့စုပေါင်းပြီးတော့အားကောင်းကောင်းနဲ့ဆုံးဖြတ်ချက်ခိုင်ပါလို့ရှိရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နားထောင်အောင်မယ်အချိန်ပါ
ဟုတ်ကဲ့ခွန်ကက်ဆက်အဲ့ဒီတော့အားကောင်းဖို့ဘာတွေလုပ်ဖို့အာဆီယံကိုပြောချင်ပါလဲ
You know many things could be done for example suspension of order
လုံလန့်စရာတွေအများကြီးရှိပါတယ်သိရမို့လားဒီဥပမာမြန်မာကိုအာဆီယံလုပ်ငန်းရှင်တွေအားလုံးကနေပြီးတော့ဖိထုတ်ထားနိုင်ပါတယ်မြန်မာစစ်တပ်စီးပွားရေးကိုဥဆောင်နေသူတွေနဲ့ပါဝင်ပတ်သက်နေသူတွေကိုဒဏ်ခတ်ပိတ်ဆို့နိုင်တာမျိုးစရီလုပ်နိုင်ပါတယ်နောက်ပြီးတော့ကမ္ဘာကြီးအနေနဲ့လည်းမြန်မာနိုင်ငံကိုလက်နက်တင်သွင်းမှုတွေရပ်ဆိုင်းပြအောင်လို့အာဆီယံကတောင်းဆိုနေပါတယ်။ဒါမျိုးတွေအများကြီးလုပ်ထားခဲ့တင်တာပါ။ဒါမှမဟုတ်အာဆီယံခေါင်းဆောင်ပိုင်းကအခုလိုမျိုးအားကောင်းကောင်းလုပ်ဖို့တွန်းဆုတ်ခဲ့ကြတယ်လေ။အာဆီယံရဲ့အခုဘုံသဘောတူညီချက်၅ချက်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အလေးနက်ထားလှုပ်ဆောင်စေဖို့တွန်းအားမဖြစ်သေးပါဘူ
း။ဟုတ်ကဲ့။နောက်ရောအာဆီယံရဲ့ဘလို့အခက်ခဲကိုထောက်ပြခြင်းပါလဲခွန်ကက်ဆက
် And the principle of non-interference is not valid because
အာဆီယံရဲ့ဝင်ရောက်မစွပ်ဖက်ရေးမူဝါဒကလုံးမဖြစ်ပါဘူး။ဘာလို့လဲဆိုတော့အဖွဲ့ဝင်နိုင်ငံတခုမှဖြစ်နေတာတွေကအာဆီယံအတိုင်းအဝန်းတစ်ခုလုံးရဲ့စူးစီးညီညွတ်မှုနဲ့ဂုဏ်သိက္ခာပေါ်မှာထိခိုက်လာတဲ့အတွက်ဖြေရှင်းပေးဖို့တာဝန်ရှိလာပါတယ်။ဒါကြောင့်မို့အာဆီယံတစ်ခုလုံးအကျိုးအတွက်တခြားအာဆီယံ၉နိုင်ငံခေါင်းဆောင်တွေအနေနဲ့မြန်မာစစ်အုပ်စုကိုအလင်းနဲ့ထားလိုက်နာလှုပ်ဆောင်ရေးတိုက်တွန်းဖို့တာဝန်ရှိလာတာပါ။နောက်တစ်ချက်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကတခြားနိုင်ငံတွေကိုပါဖိတ်ဆင်လာပါတယ်။အထူးသဖြင့်ထိုင်းနိုင်ငံအပေါ်မှာပါ။နောက်မလေးရှားကလည်းဒုစုံတရာရိုက်ခတ်မှုရှိပါတယ်။ဒုက္ခသည်ကိစ္စ၊နောက်နေဆက်ဖြတ်ရာဇဝတ်မှုတွေ၊ COVID-19 လိုမျိုးရောဂါကိစ္စတွေပါ
။ဟုတ်ကဲ့ခွန်ကဆေ။အဲ့ဒီတော့ထိုင်းအနေနဲ့ရောဘယ်လိုလုပ်ဖို့ကိုအကြံပြုချင်ပါလဲ
။ Thailand should have taken the leadership because it is the most affected country
ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံပြဿနာအကျိုးဆက်ကိုအများဆုံးခံရတဲ့နိုင်ငံဖြစ်လို့အာဆီယံမှာဥဆောင်တိုက်တွန်းသင့်ပါတယ်။ဒါပေမဲ့အခုကထိုင်းစိုးရွားကိုအားကိုးလို့မရတော့ဖြစ်နေပါတယ်။ထိုင်းရဲ့ခေါင်းဆောင်မှုကင်းမဲ့နေတာအတွက်အထူးစိတ်ပျက်ရှက်မိပါတယ်။မြန်မာနိုင်ငံအတွက်မိတ်ဆွေနိုင်ငံမပြီးတာနိုင်လို့ပါ။နောက်ထိုင်းရဲ့ဥဆောင်မှုမရှိလို့ရှိရင်အာဆီယံကလည်းတစုတဝေးတဲ့တိတ်လုံလို့မရှိတာလေအတွေ့အကြုံရှိထားပါတယ်။အခုဖြစ်တင်တာကအထူးတန်ခတ်မဲ့စာအာဆီယံနိုင်ငံကြီးဝန်ကြီးတွေပေါင်းပြီးတော့အာဆီယံရဲ့ကုလသမဂ္ဂဗဟိညာစာရီလိုက်နာဖို့ဒီမိုကရေစီကိုပြန်သွားဖို့မြန်မာစစ်အုပ်စုအပေါ်မှာဝိုင်းပြီးတော့ဖိအားပေးကြဖို့ပါ
ဟုတ်ကဲ့ဒီနေရာမှာအခုထိုင်းကဥဆောင်မလုပ်တာကစစ်အာဏာသိမ်းခေါင်းဆောင်ခြင်းဖြစ်နေလို့လား
I think it doesn't matter whether we have a democratic or military government or
ထိုင်းနိုင်ငံမှာစစ်အစိုးရဖြစ်သည်ဖြစ်စီဒီမိုကရေစီပဲဖြစ်ဖြစ်ဒီမိုကရေစီတဝက်တုတ်ပြက်အစိုးရပဲဖြစ်ဖြစ်အခုလိုမဥဆောင်တာနဲ့မဆိုင်ပါဘူးဒါကအာဆီယံတစ်ခုလုံးကောင်းကျိုးအတွက်ပါအဓိကကတော့ခေါင်းဆောင်သူရဲ့ဥဆောင်မှုပါဗိုလ်ချုပ်ကြီးဟောင်းပရယူအနေနဲ့အာဏာသိမ်းခေါင်းဆောင်ဆိုတာတဲ့ဒီမိုကရေစီအပြစ်ခေါင်းဆောင်မဟုတ်ပေမဲ့တစုံတရာဖွဲ့စည်းပုံနဲ့တက်လာတဲ့ဝန်ကြီးချုပ်ဖြစ်လာတာမို့လို့စစ်တပ်ကြောင့်ဒီမိုကရေစီနဲ့လူခွင့်ညင်းပယ်ခံရတဲ့မြန်မာပြည်သူတွေအတွက်စဉ်စားရပ်တည်ပြီးတော့လုပ်ပေးတင်ပါတယ်မြန်မာစစ်ခေါင်းဆောင်နဲ့ယင်းဒီကဲမှုတစ်ခုတည်းအတွက်မရပ်တည်ပေးတင်တော့ပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခွန်ကဆက်ခင်ဗျာ